Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်မတ်လ1ရက်ဗုဒ္ဓနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမက်ခင်ဗျူတီနဲ့ကျွန်တော်ကြော်သိမ်းကြည့်ကြပါပါသမ္မတဒေါ်နယ်ထရန့်ရဲ့အင်္ဂါညကမင်းကွန်းဟာလွန်ခဲ့တဲ့39ရက်ကြမ်းကြိမ်ပွဲမှာပြောခဲ့တဲ့မင်းကွန်းနဲ့မတူဘဲအကောင်းအမြင်သဘောထားတွေပို့ပောက်ဝင်ပါတယ်။ရခိုင်ပြည်နယ်မှာလှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးအစိုးရတန်တမန်ကကုလသမဂ္ဂလူခွင့်ရေးကောင်စီမှခုခံကာကွယ်ပြီးတုံ့ပြန်ပြောဆိုပါတယ်။ကင်ဂျုံနမ်တည်ဆုံမှုနဲ့ဆက်ဆက်ပြီးအမျိုးသမီး2ဦးကိုမလေးရှားကလူသတ်မှုနဲ့ဆွဲချက်တင်လိုက်ပါပြီ။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ကောင်းပါပြီရှင်။အင်္ဂါနေ့ညကအမေရိကန်ကွန်ဂရက်လွှတ်တော်ရှေ့မောက်မှာပထမဦးဆုံးအကြိမ်မိကွန်ပြောကြားရမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကဘာတွေပြောဆိုခဲ့ပါသလဲ
We want all Americans to succeed but that can't happen in an environment of lawless chaos We must restore integrity and the rule of law at our borders
အမေရိကန်ပြည်သူတွေအားလုံးကိုအောင်မြင်မှုရရှိလိုတဲ့အကြောင်းနဲ့တောင်ပိုင်းနယ်စပ်ခြံစည်းရိုးတွေကိုမကြခင်မှာဆောက်လုပ်သွားမယ့်အကြောင်းတွေကိုပြောသွားတာဖြစ်ပါတယ်။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူတိုက်ထုံမြို့နယ်ကပြည်နယ်လှတ်တော်ကိုယ်စားလှယ်ဒေါက်တာအေးစံကိုမွန်ပြည်နယ်ဝန်ကြီးချုပ်ရာဒူးအတွက်အတည်ပြုလိုက်ပြီးဆိုတဲ့အကြောင်းနဲ့လက်ကျွန်းလူတက်မှုအယူခံချက်ကိုအယူခံတရားရုံးကထပ်မံပယ်ချလိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မခင်ပြူထွေးတို့ပြောပြပေးပါမယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ဟာအင်္ဂါနေ့ညကကွန်ဂရက်လွှတ်တော်မှာပထမဆုံးအကြိမ်ပြောတဲ့မင်းကွန်းနဲ့လွန်ခဲ့တဲ့39ရက်ကျန်းသစ်စာချင်းဆိုပွဲမှာပြောခဲ့တဲ့မင်းကွန်းနဲ့မတူဘဲပိုပြီးတော့အကောင်းမြင်တဲ့သဘောထားတွေကိုပြောခဲ့ပါတယ်။ခက်တိန်တိန်တွေးတဲ့အရေးမပါတဲ့ထိတ်တက်ရင်ဆိုင်မှုတွေလှုပ်တဲ့အချိန်ကာလတွေကုံဆုံးသွားပြီလို့သမ္မတကဆိုပါတယ်။ဒါပေမဲ့လည်းတိုက်ပွဲကိုရည်ညွှန်းပြောဆိုတာတော့ရှိခဲ့ပြီးအထူးသဖြင့်ကတော့သမ္မတရဲ့အဆိုအဖြစ်အစွန်းရောက်အစ္စလာမ်အကြမ်းဖက်ဝါဒကိုနှိမ်နင်းရမယ့်တိုက်ပွဲဖြစ်ပါတယ်။အဲ့ဒီစာသားဟာသမ္မတရဲ့အမျိုးသားလူညီရေးအကြံပေးဒုတိယဗိုလ်ချုပ်ကြီး HR McMaster နဲ့သူအစိုးရဖွဲ့မှပါဝင်သူတချို့ကဆက်မသုံးဖို့ Mr. Trump ကိုအကြံပေးထားတဲ့စာသားဖြစ်တယ်လို့သတင်းဌာနအများပြားကပြောကြပါတယ်။ McMaster ကသူ့အနေနဲ့အစွန်းရောက်အစ္စလာမ်ဝါဒီအကြံဖက်ဝါဒါလို့သုံးလုံးနာကိုပူကြိုက်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ကသူ့ရဲ့ဝန်ထမ်းတွေကိုပြောခဲ့တယ်ဆိုတဲ့သတင်းတွေထွက်ထားပါတယ်။အဲ့ဒီအသုံးလုံးဟာမွတ်စလင်တွေအားလုံးကိုရည်ညွှန်းပြီးတိန်ကျုံခေါ်ဆိုတာတဲ့အစ္စလာမ်အခြေခံအစိုးရနဲ့အဖွဲ့အစည်းတွေကိုထောက်ခံတဲ့အစွန်းရောက်ယုံကြည်သူတွေကိုရည်ညွှန်းတဲ့နေရာမှာသုံးဆွဲတာပါ။IS အဖွဲ့ကိုအတိအကျဖော်ပြပြောဆိုသွားတာမှာတော့ဒီဆိုးရွားတဲ့ရန်သူကိုကမ္ဘာမြေပေါ်ကနေလုံးဝကွယ်ပျောက်သွားအောင်မွ슬င်ကမ္ဘာကမိမိတို့မိတ်ဆွေတွေမဟာမိတ်တွေအပါအဝင်တခြားမဟာမိတ်တွေအားလုံးနဲ့အမေရိကန်ကလက်တွဲလှုပ်ဆောင်သွားမယ်လို့သမ္မတထရမ့်ကပြောသွားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဘဝရည်မှန်းချက်တွေပြည့်ဝဖို့ရုန်းကန်ကြိုးစားနေကြတဲ့ပြည်သူတွေကိုကူညီမယ်လို့ပြောခဲ့တဲ့သူ့ရဲ့ကတိအတိုင်းလောက်ကင်ဆောင်ရွက်ခြင်းမရှိသလိုနိုင်ငံတော်လုံခြုံရေးနဲ့ပတ်သက်တဲ့သူ့ရဲ့ရည်တည်ချက်ဟာလည်းစမ်းသပ်ခံရပြီလို့ကန်တကီပြည်နယ်အုပ်ချုပ်ရေးမှူးဟောင်းစတီဖ်ရရှိယာကပြောဆိုလိုက်ပါတယ်။အင်္ဂါနေ့ညပိုင်းကကွန်ဂရက်လွှတ်တော်မှာသမ္မတထရမ့်ပြောကြားခဲ့တဲ့မိန့်ခွန်းကိုဒီမိုကရက်တီရဲ့ကိုစားမစ္စတာဘက်ရှိယာကတုံ့ပြန်မိန့်ခွန်းပြောခဲ့တာပါ။သမ္မတထရမ့်ဟာမိတ်ဆွေနိုင်ငံမဟုတ်တဲ့ရုရှားကနေအမေရိကန်ရဲ့အမျိုးသားလုံခြုံရေးအပေါ်ပြင်းပြင်းထန်ထန်ချိန်ချောက်နေတာတွေကိုလှစ်လူရှုတဲ့တစ်ချိန်ထဲမှာအနေအများလာတဲ့ဒီကမ္ဘာကြီးမှာအမေရိကန်နဲ့အတူလက်တွဲလာခဲ့တဲ့မိတ်ဆွေမဟာမိတ်နိုင်ငံတွေကိုတော့ပို့ပြီးတော့ကင်းကွာအောင်လုပ်နေတယ်လို့မစ္စတာဘက်ရှိယာကဝေဖန်ပါတယ်။သမ္မတထရမ့်ရဲ့လုံခြုံရေးဆိုင်ရာချင်းကဲဆောင်ရွက်မှုတွေဟာအမေရိကန်ပြည်ထောင်စုကိုဘေးကင်းလုံခြုံမှုနဲ့အောင်လုပ်နေတယ်လို့ဆိုပြီးသမ္မတထရမ့်ဟာဒုက္ခသည်တွေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုစစ်ကြေညာနေတာပဲလို့လည်းမစ္စတာဘက်ရှီယာကပြောသွားပါတယ်။သမ္မတထရမ့်ဟာမွတ်စလင်အများစုနိုင်ငံတွေဖြစ်ကြတဲ့အီရတ်၊အီရန်၊ဆီးရီးယား၊လီဘီးယား၊ယမန်၊ဆိုမာလီးယားနဲ့ဆူဒန်နိုင်ငံတွေကလူတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကန့်သတ်ထားမြင်ပြီးတော့ဒုက္ခသည်ရွှေ့ပြောင်းနေထိုင်မှုတွေကိုယာယီပိတ်ပင်နဲ့ညွှန်ကြားချက်ထုတ်ပြန်ခဲ့တာကြောင့်ဒီအပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခံရပြီးတရားရုံးကကန့်ကွက်စင်ခေါ်တာတွေကိုလည်းရင်ဆိုင်နေရတာပါရှင်
။အမေရိကန်ထောက်လှမ်းရေးအဖွဲ့အစည်းတွေရဲ့အကြီးအကဲဖြစ်ခံထားဖို့သမ္မတဒေါ်နယ်ထရမ့်ကယာထားတဲ့ဒန်ကိုတ်စ်ကရုရှားနိုင်ငံဟာထိတ်တန့်ချင်းချောက်မှုတစ်ခုဖြစ်တယ်လို့ပြောပြီးနိုဝင်ဘာလသမ္မတယူကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တယ်ဆိုတာဟာလက်ခံထားပြီးသားအချက်ဖြစ်တယ်လို့လွှတ်တော်အမတ်တွေကိုအင်္ဂါနေ့ကပြောပါတယ်
။ Russia has a long history of propaganda and trying to influence various nations' cultures and elections.
ရုရှားဟာနိုင်ငံအမျိုးမျိုးပေါ်ယဉ်ကျေးမှုတွေပေါ်ရွေးကောက်ပွဲတွေပေါ်စသည်အပြင်ဩဇာလွှမ်းမှုကြိုးစားပြီးဝါဒဖြန့်လှုပ်ဆောင်မှုတွေတမိုင်းရှည်ကြီးရှိပါတယ်။အခုကျွန်တော်တို့စကားပြောနေချိန်မှာကိုပဲအဲ့လိုမျိုးဥရောပမှာလုပ်နေတာပါ။ဒါပေမဲ့သူတို့လုပ်ငန်းကိုပိုတိုးလုပ်လာပုံရပြီးအရင်တုန်းကသူတို့မှမရှိခဲ့တဲ့စိုက်ဘာနဲ့အဆင့်မြင့်ရှုပ်ထွေးတဲ့နည်းလမ်းတွေကိုအသုံးပြုနေပါတယ် ။ဒါကြောင့်ဘာဖြစ်ခဲ့တယ်၊ဘယ်လိုဖြစ်ခဲ့တယ်ဆိုတာကျွန်တော်တို့နားလည်ပြီးတော့အဲ့ဒါနဲ့ပတ်သက်တဲ့အစီရင်ခံစာအပြည့်အစုံတစ်ခုထွက်လာဖို့ကသိအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးအမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူး DNI အဖြစ်ခန့်အပ်ဖို့ယာထားခံရသူဒန်ကော့စ်ကပြောသွားပါတယ်။အမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်နှောက်ခဲ့တယ်ဆိုတဲ့ကိစ္စအသေးအချာစုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့သူထောက်ခံပါတယ်လို့အထက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီမှကြားနာပွဲတွင်အင်ဒီယားနားပြည်နယ်အထက်လွှတ်တော်အမဟောင်းလည်းဖြစ်တဲ့ဒန်ကော့စ်ကပြောပါတယ်။သူ့ရဲ့သဘောထားဟာသမ္မတထရမ့်နဲ့တော့ထိတိုက်တွေ့မဲ့ပုံရှိပါတယ်။ရုရှားလိုရနဲ့ပတ်သက်ပြီးရွေးကောက်ပွဲကာလအတွင်းမှာရောပြီးသွားတဲ့အချိန်မှာပါထောက်လှမ်းရေးအဖွဲ့တွေကပြောဆိုတာတွေကိုကနအူးမှာသမ္မတထရမ့်ကပယ်ချထားပါတယ်
။ဂျော်ဂျီယာနိုင်ငံအတွင်းရုရှားကသိမ်းယူထားတဲ့အခဘာစီယာဒေသမှာရှိတဲ့အာဏာပိုင်တွေအနေနဲ့ဂျော်ဂျီယာအစိုးရထိန်းချုပ်နေမိတဲ့ဝင်ထွက်သွားလာတဲ့ကိန်းတစ်ခုကိုပိတ်ပစ်မဲ့အစီအစဉ်နဲ့ပတ်သက်လို့ပြန်လည်စဉ်းစားသုံးသပ်ဖို့မြောက်အတ္တလန္တိတ်စာချုပ်နေတုအဖွဲ့ထိတ်တန့်အရာရှိတဦးကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အခဘာစီယာဒေသအုပ်ချုပ်ရေးနယ်မြေတစ်လျှောက်မှာရှိတဲ့နှစ်ဖက်နယ်မြေဖြတ်ကျော်သွားလာတဲ့ကိန်းတစ်ခုဟာနေစဉ်နိုင်ငံသားတွေရာနဲ့စီဝင်ထွက်သွားလာနေတဲ့နေရာဖြစ်တာကြောင့်ဒီဂိတ်တွေကိုပိတ်ပစ်လိုက်ခြင်းအဖြစ်လက်ရှိအခြေအနေနဲ့ဒေသတွင်းတည်ငြိမ်ရေးကိုထိခိုက်လာစေနိုင်တယ်လို့နေတုအဖွဲ့ပြောခွင့်ရဝါနာဂက်စကူကပြောပါတယ်။ဒေသခံတွေရဲ့အသက်မူဝန်းကျမှုတွေကိုထိခိုက်စေပြီးတော့လွတ်လပ်စွာသွားလာခြင်းကိုပိတ်ပင်ကတ်သတ်မဲ့လုပ်ရဖြစ်လိမ့်မယ်လို့လည်းသူကပြောပါတယ်။တောင်ပိုင်းအော်စတီးယားနဲ့အခဘာစီယာဒေသတွေကိုဂျော်ဂျီယာရဲ့တီးခြားလွတ်လပ်တဲ့ပြည်နယ်တွေအဖြစ်ရုရှားကအသိမဲ့ပြုနေတာကိုပြောင်းလဲပြီးတော့နိုင်ငံတကာကအသိမဲ့ပြုထားတဲ့အရင်ဆိုဗီယက်ပြည်ထောင်စုရဲ့နယ်စပ်မြင့်သတ်မှတ်မှုတွေအတိုင်းလက်ခံအသိမဲ့ပြုဖို့ကိုလည်းမစ္စတာဂက်စကူကရုရှားဆိုရကိုတိုက်တွန်းထားပါတယ်။အခဘာစီယာပြည်နယ်ကဂျော်ဂျီယာဂါလီလူမျိုးစုတွေအများစုနေထိုင်ရာဒေသနဲ့အဲ့ဒီဒေသနဲ့ကယ်လီယက်ဇက်တီဒီခရိုင်တောင်ပိုင်းအထိဒေသတစ်လျှောက်မှာရှိတဲ့အဝင်အထွက်ဂိတ်၄ခုတည်းကနှစ်ခုကိုပိတ်ပစ်မယ်ဆိုတာကိုတော့ရုရှားလိုလာတဲ့အခဘာစီယာအာဏာပိုင်တွေကပြီးခဲ့တဲ့ဒီဇင်ဘာလထဲမှာကြေညာခဲ့တာပါရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝီကနေဗိုလ်ဒူးညနေဘက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်အတွင်းလူအဖွဲ့အစည်းတစ်ခုအကြာသားဇာတာဖြစ်စေဖို့အခြေအနေဟာအကြာသားဆူအပ်တဲ့ရင်ဆိုင်နေရတဲ့ကိစ္စတွေထဲမှာကြီးမားတဲ့အခြေအနေတစ်ရပ်ဖြစ်တယ်လို့မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကမနေ့ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာပြောသွားပါတယ်။လူခွေကောင်စီရဲ့ရခိုင်အရေးဆောင်ရွက်ပြောဆိုချက်တွေဟာပြဿနာတရမဖြစ်စေဘဲအပြေထုတ်မှုအစိပ်ပိုင်းဖြစ်တဲ့လို့လည်းဦးကျော်တင်ကနိုင်ငံတကာကိုတိုက်တွန်းသွားပါတယ်။ရခိုင်ပြည်နယ်အရေးမှာတမိုင်းနဲ့ချီရှိခဲ့တဲ့အမြင့်တွယ်နေတဲ့အကြောင်းတရားတွေရှိနေပြီးဒီပြဿနာကိုမြန်မာနိုင်ငံအနေနဲ့ဖြေရှင်းဖို့အချိန်ကာလတစ်ခုစောင့်ဆိုင်းနေတယ်လို့လည်းဖြေရှင်းသွားပါတယ်။ဒီမိုကရေစီနည်းအရရွေးချယ်ခံအစိုးရတက်ပြီးမြန်မာနိုင်ငံဟာအရင်လိုမဟုတ်ဘဲပြောင်းလဲတိုးတက်လာတယ်ဆိုပေမဲ့စိန်ခေါ်ချက်တွေရင်ဆိုင်နေရဆဲရှိပြီးအဲ့ဒီအထက်ပြည်တွင်းချင်းချင်းကြီးကိစ္စလည်းပါဝင်တယ်လို့ပြောပါတယ်။ဒါကြောင့်လေအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဟာအစိုးရတည်ရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်လို့ဒုနိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံရဲ့အခြားသောအစိုးရအပြောင်းလဲနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတိုးတက်မှုတွေပေါ်ဗြိတိန်နိုင်ငံရဲ့ကိုယ်စားလှယ်ကလူ့အခွင့်အရေးကောင်စီမှာချီးကျူးကြိုးဆိုပါတယ်။ဒါပေမဲ့ရိုဟင်ဂျာလူနည်းစုတွေနဲ့ပတ်သက်လို့အခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့သတင်းတွေပေါ်အလွန်အမင်းစိုးရိမ်နေဆိုပြီးထောက်ပြသွားပါတယ်။ဒါအပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဆက်ထားရှိနိုင်ရေးတက်တန်းတိုးဖို့ကိစ္စကိုလည်းထောက်ခံမယ်လို့ဗြိတိန်ကိုယ်စားလှယ်ကပြောပါတယ်။အခုကျင်းပနေတဲ့လူခွင့်ရေးကောင်စီမှာမြန်မာနိုင်ငံကရခိုင်ပြည်နယ်အရေးကိစ္စဟာထိတ်တန့်ဆွေးနွေးပြောဆိုချက်တခုဖြစ်နိုင်တယ်ဆိုပြီးတော့သုံးသပ်နေကြတာပါ။လာမယ့်မတ်လ13ရက်နေ့မှာတော့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကလူခွင့်ရေးကောင်စီမှာမြန်မာအရေးအစီရင်ခံမှာဖြစ်ပါတယ်
။မြောက်ကိုရီးယားကောင်ဆောင်ရဲ့အဖေတူအမေခွဲအကူကင်ဂျုံနမ်တိစမှုနဲ့ဆက်ဆက်ပြီးအမျိုးသမီးနှစ်ဦးကိုလူသက်မှုနဲ့မလေးရှားကဒီကနေ့ဆွဲချက်တင်လိုက်ပါတယ်။အသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူ CDICR နဲ့အသက်28နှစ်အရွယ်ဗီယက်နမ်အမျိုးသမီး Duan Thi Hong နှုတ်ကိုကွာလာလမ်ပူမြို့ကတရားရုံးတစ်ခုမှာလုံခြုံရေးအများပြားချပြီးတော့ဒီကနေ့ရုံးထုတ်တာပါ။အမျိုးသမီးနှစ်ဦးကသူတို့မှာအပြစ်မရှိတဲ့အကြောင်းပြောပြီးရုတ်တံဇက်လန်တစ်ခုအတွက်ဟန်ပြနောက်ပြောင်တဲ့တရုတ်ဆောင်ချက်တစ်ခုမှာပါဝင်ခဲ့တာလို့ယုံကြည်ခဲ့ကြတဲ့အကြောင်းကိုပြန်လျှောက်ပါရယ်အပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့သူတို့နှစ်ယောက်စလုံးတည်တံ့ချမှတ်ခံရနိုင်ပါတယ်ဖေဖော်ဝါရီလ13ရက်နေ့ကကွာလာလမ်ပူလေးစိတ်မှာကင်ဂျုံနမ်ရဲ့မျက်နှာကိုတစ်ခုခုနဲ့ပုတ်လိုက်တာကိုလုံခြုံရေးကင်မရာတွေကနေရယူထားတဲ့ဗီဒီယိုထဲမှာတွေ့ရသူအမျိုးသမီးနှစ်ဦးဟာသူတို့တွေဖြစ်တယ်ဆိုပြီးတော့ဆွဆွဲခံထားတာပါကင်ဂျုံနမ်ဟာဒီအာယုံကျောကိုပြင်းပြင်းထန်ထန်ထိခိုက်ပျက်စီးစေတဲ့ VX အစိတ်အကြောင်းမိနစ်20အကြာမှာသေဆုံးသွားတယ်လို့မလေးရှားတာဝန်ရှိသူတွေကပြောထားပါဗျ။အစိုးရရှင်းတွေကအမျိုးသမီးနှစ်ဦးကိုတရွဲတဲ့အမှုစစ်ဆေးခြင်းပြီးဧပြီလလည်ကြာရင်တရားခွင်ပြန်တက်ရမှာပါ။သူတို့ကိုတရားရုံးကနေအချင်းထောင်ကိုပြန်ခေါ်သွားချိန်မှာကြီးကအင်ဂျီတွေဝစ်ပေးထားပါဗျ။ တည်မှုနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့နဲ့မျက်မြင်သက်သေပြန်ကြည့်ရှိသူတွေကလူသိရှင်ကြားဘာမှမပြောဘူးပိတ်ပင်ကြားမြင်တဲ့အမေတရက်ကိုလည်းတရားရုံးကဒီကနေ့ထုတ်ပြန်ချပါရရှင
်အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးအသုံးစရိတ်ကိုတိုးမြှင့်မဲ့ဒေါ်နယ်ထရန့်ရဲ့အစီအစဉ်ဟာကမ္ဘာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အများကြီးအကျိုးဖြစ်စေလိမ့်မယ်လို့ဂျပန်ဆိုရာတွင်းပုံရွှေ့ရှိတဲ့ဆူဂါကဒီကနေ့ပြောပါတယ်အင်ကာနေကကွန်ဂရက်လွှတ်တော်မှာအမေရိကန်သမ္မတထရန့်မင်ခွန်းပြောပြီးတဲ့နောက်မစ္စတာဆူဂါကတိုးချိုမိုက်လို့ပြောတာပါသမ္မတရဲ့အစိုးရရာသီးမှန်းကျင်ငွေစည်းရုံးမူကြမ်းမှာပန်ဒဂွန်စစ်ဌာနချုပ်တို့အသုံးစရိတ်ကို54ဘီလီယံဒေါ်လာတိုးမြင့်သုံးစွဲဖို့ရထားပြီးဒါဟာပြည်တွင်းအစိုးရဌာနတွေအားလုံးရဲ့အသုံးစရိတ်ပမာဏနဲ့ညီမျှပါတယ်တန်တမာရေးနဲ့နိုင်ငံခြားကူညီပေးရေးဆိုင်ရာအသုံးစရိတ်တွေကိုတော့38ရာခိုင်နှုန်းလျှော့ချမှာဖြစ်ပြီးအဲဒါနိုင်ငံခြားရေးဌာနနဲ့ကမ္ဘာတွန်းဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေပေးနေတဲ့ USAID အဖွဲ့တွေရဲ့အသုံးစရိတ်တွေကိုဓာတ်ရိုက်ထိခိုက်စေမှာပါသမ္မတထရန့်အနေနဲ့ကုန်သွယ်ရေးအကောက်ခွန်နဲ့စီးပင်းစည်းကမ်းဆိုင်ရာကိစ္စတွေကိုဘယ်လိုချမှတ်ဆောင်ရွက်သွားမလဲဆိုတာကြိုတင်ခန့်မှန်းနိုင်ဖို့အတွက်သမရမေငုံကိုအများကအာယုံဆိုင်ခဲ့ကြတယ်လို့အာရှအစုရှယ်ယာဈေးတွေလည်းဒီကနေ့တက်ပါတယ်။ဂျပန်နီကေးအစုရှယ်ယာညွန်ကိန်ဟာဒီကနေ့မနေ့ပိုင်းက 3.5 ခန့်လုံးတက်ပါတယ်
။ကမ္ဘောဒီးယားအစုရကိုအပြင်းထန်ဝေဖန်သူတဦးကိုတတ်ခဲ့တယ်ဆိုပြီးကမ္ဘောဒီးယားဒီရွှေ့ပြောင်းလှုပ်တာတဦးကဖနွမ်းပင်မြို့တော်တရားရုံးတစ်ခုမှာဒီကနေ့ဝင်ခံလိုက်ပါတယ်။အနာပိုင်တွေကအဲ့ဒီလူကိုနိုင်ငံရေးတရားခံအဖြစ်သုံးလိုက်ကြလို့တန်တရားတွေထွက်နေချိန်မှာပဲအခုလိုဝင်ခံလိုက်ကြပါChop Sam Lab လို့သူကိုယ်သူပြောတဲ့ What Anga အစိုးရအတိုက်ခံခံလေးကိုအကျွေးဒေါ်လာ3000မပေးလို့ဆိုပြီးပြစ်တက်ခဲ့တယ်လို့ပြောပါရယ်။ဒါပေမဲ့လည်းသူ့ဇလန်းကိုသူ့ရဲ့ဇနီးဖြစ်သူကတောင်မှလက်မခံပဲဒီလောက်ဆင်းရဲတဲ့လူကအဲ့ဒီလောက်ငွေအများကြီးသူများကိုချေတယ်ဆိုတာမဖြစ်နိုင်ဘူးလို့ပြောပါရယ်။ဒါပြင်ခံလီရဲ့မိသားစုတွေကလည်းသူတို့နှစ်ယောက်ဟာဘယ်တော့မှတွေ့တောင်မတွေ့ကြဘူးလို့ပြောပါရယ်။စီးရတဲ့လက်သမားတဦးရဲ့တာဖြစ်သူဘဝကနေအစိုးရအတိုက်ခံဖြစ်လာတဲ့ခံလီဟာပြီးခဲ့တဲ့ဇူလိုင်ပြီးခဲ့တဲ့နှစ်ဇူလိုင်လတုန်းကဒီဖနွမ်းပင်မြို့တော်ဓာတ်ဆီဆိုင်ဒီဆိုင်မှာကော်ဖီတောက်နေတဲ့အချိန်တနက်နေ့ပြစ်သက်ခံရတာပါ။သူ့ရဲ့နာရီအခမ်းအနားကိုလူအမြောက်များတက်ခဲ့ကြပါရယ်။ကမ္ဘောဒီးယားအစိုးရကအတိုက်ခံမှန်သမျှကိုထောင်ချတာ၊ချင်းချောက်နှောက်ယှက်တာတွေလုပ်နေတဲ့အပေါ်လူတွေကမကျေနပ်ကြပါဘူး။ဝန်ကြီးချုပ်ဟွန်ဆန်ဟာ32နှစ်ကြာအာဏာယူထားတဲ့ကာလအတွင်းဒေါ်လာသန်းပေါင်းများစွာကိုစုဆောင်းရယူထားတယ်လို့သူအသက်မခံရခင်ရဲ့အတော်ကြာမှာခံလီကပြောခဲ့တာကြောင့်သူ့ကိုတက်ဖြတ်မှုမှာနိုင်ငံရေးပယောကမကင်းဘူးဆိုတဲ့ခံမှန်းချက်တွေထွက်ထားတာပါရှင်။
လနက်ကိုင်ပြည်ပခါတွေနဲ့ဆင်းရဲနွမ်းပေါမှုတွေကြောင့်အမြောက်အာဖရိကနိုင်ငံတွေကနေအန်ဒရီများလာတဲ့မြေထဲပင်လယ်ကိုဖျက်ပြီးအီတလီနိုင်ငံကိုဝင်သွားကြတဲ့အမျိုးသမီးနဲ့ကလေးငယ်ထောင်ပေါင်းများစွာဟာအကြမ်းဖက်မှုလိမ်မင်းဆန်ရခေါင်းမှုဖျက်ခံရတာနဲ့တခြားသောနှိမ့်ဆက်ညှဉ်းပန်းပုံမျိုးမျိုးကိုကြုံတွေ့နေရတယ်လို့ကလေးငယ်များဆန်ရကုလသမဂ္ဂရမုံငွေအဖွဲ့ UNICEF ကထုတ်ပြန်တဲ့အစင်ကစားတစ်ထဲမှာဖော်ပြထားပါတယ်။ရွှေပြောင်းဝင်ရောက်သူတွေဟာသူတို့ကိုကုန်ပစ္စည်းတစ်ခုတည်းပို့ပြီးသဘောမထားတဲ့လူမောင်ကိုကူးသူတွေရဲ့လက်ထက်မှာအခုလိုအခြေအနေတွေကိုကြုံရလေ့ရှိတယ်လို့ UNICEF အဖွဲ့ရဲ့ဥရောပရောက်ဒုက္ခသည်နဲ့ရွှေပြောင်းဝင်ရောက်သူများဆိုင်ရာအထူးတာဝန်ခံ F. Shan Khan ကပြောပါတယ
်။ I think we also have to understand it's a pay as you go scheme. You don't pay all up front.
ရောက်တဲ့နေရာမှာငွေချေတဲ့စနစ်နဲ့သွားနေကြတာကိုကျွန်တော်တို့နားလည်ဖို့လိုပါတယ်။ငွေကိုကြိုပြီးတာမျိုးမဟုတ်ဘဲတနည်းအားကိုရောက်မှငွေပေးချေရတာမျိုးပါ။အခုစကားပြောပြတဲ့မိန်းကလေးငယ်တွေဆိုရင်သူတို့ရဲ့ကနဦးအဆင့်ခီးအတွက်ငွေပေးနိုင်ပေမဲ့ရှေ့ဆက်သွားရမယ့်ခီးအတွက်တော့ပေးစရာမရှိကြတဲ့အခါသူတို့ခန္ဓာကိုယ်ကိုယဉ်ပြီးငွေပေးရတာမျိုးတွေဖြစ်ခဲ့ကြတယ်လို့ F. Shan Khan ကပြောပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုကြွကြွသိနေမှခင်ဖြူထွေးတို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါရရှင်။အခုတော့သတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်။ကွန်ဂရက်လွှတ်တော်ရှေ့မှောက်ပထမဦးဆုံးအကြိမ်ပြောကြားတဲ့အမေရိကန်သမ္မတရဲ့မိန့်ခွန်းကောက်နှုတ်ချက်တွေကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။သဘောထားကွဲလွဲမှုတွေနဲ့ရင်ဆိုင်နေရတဲ့အမေရိကန်ပြည်ထောင်စုမှာအမေရိကန်စိတ်ဓာတ်တကြော့ပြန်ရှင်သင်လာစေဖို့သမ္မတဒေါ်နယ်ထရမ့်ကလွှတ်တော်နေရာရှေ့မှောက်ပထမဦးဆုံးအကြိမ်ဖြစ်အင်္ဂါနေ့ညကမိန့်ခွန်းပြောရာမှာတိုက်တွန်းလိုက်ပါတယ်။တိုင်းပြည်စည်းဝါးရေးပြန်လည်အကောင်လာစေဖို့နေဆက်တွေကိုတင်းတင်းကြပ်ကြပ်ပိတ်ပင်တားဆီးဖို့စစ်ဘက်ဆိုင်ရာအသုံးစရိတ်တိုးမြှင့်ဖို့နဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုပြောင်းလဲဖို့ရည်မှန်းထားတဲ့အစီအစဉ်တွေကိုလည်းသမရကချပြခဲ့တာပါရှစ်လာမဲ့လတွေမှာနိုင်ငံရေးအရအခြေအတင်ဖြစ်စရာတွေကြုံရမဲ့သမရရဲ့အစီအစဉ်တွေအကြောင်း VOA သတင်းတော် James Mallow ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လွင်ကတင်ပြပေးမှာပါရှင
် Mr. Speaker!The President of the United States.
American Congress လို့ရှင်းမပထမဆုံးကျင်မင်းငုံပြောကြားဖို့ရောက်လာတဲ့သမ္မတ Donald Trump ကိုတော့သူ့ရဲ့ Republican Party ကိုယ်စားတွေကနွနွထွေထွေကြိုဆိုခဲ့ကြတယ်လို့အတိုက်ခံ Democrat ကလည်းရင်ရင်ချစ်ချစ်ကြိုဆိုကြပါတယ်။သမ္မတကတော့ရွေးကောက်ပွဲမဲဆွယ်စဉ်ကကတိပေးထားတဲ့နေဆက်ဒေသလုံခြုံရေးအပအဝင်အစိုးရတစ်ခုဦးစားပေးဆောင်ရွက်မယ်မူဝါဒတွေကိုချပြသွားခဲ့တာ
ပါ။ We want all Americans to succeed, but that can't happen in an environment of lawless chaos.
American တွေအားလုံးအောင်မြင်မှုရသေးချင်ပါလေ။ဒါပေမဲ့လည်းဥပဒေမဲ့ဝေယုံသုံးကားအခြေအနေရောက်မှာတော့မဖြစ်နိုင်ပါဘူး။စီစဉ်ကြီးညိုမှုနဲ့နေဆက်ဒေသမှာတရားဥပဒေစွန့်ပွန်းအောင်လုပ်ရပါလိမ့်မယ်။ဒီအတွက်တောင်ပိုင်းနေဆက်မှာမကြခင်အီယာမတရားကြီးတစ်ခုကိုဆောက်လုပ်သွားမှာပါ
။သမ္မတ်ထရမ့်ကတော့သူ့မူဝါဒဟာကြီးကျယ်ခန်းနာလာတော့မဲ့အမေရိကန်ပြည်တော်စုအတွက်စာမျက်နှာတစ်ခုဖြစ်နေလဲရင်းညွှန်းပြောဆိုခဲ့တာပါ။သူချပြခဲ့တဲ့မူဝါဒတွေထဲမှာတော့ခွန်ခောက်ခံမှုစနစ်ပြည်ပြောင်းလဲဖို့အမေရိကန်လူထုမားတွေအတွက်ပုံမကျိုးရှိစေမဲ့ကုန်သွယ်ရေးသဘောတူညီချက်တွေရရှိဖို့အိုဘားမားကဲလို့လူသိများကြတဲ့သမ္မတဘရက်အိုဘားမားရဲ့ကျန်းမာရေးဆက်ရှင်မှုဥပဒေကိုဖျက်သိမ်းပြီးအစားထိုးဖို့တွေလည်းပါဝင်ပါတယ်
။ Obamacare is collapsing.
Obamacare ပြုတ်ကွေးနေပါပြီ။အမေရိကန်အားလုံးကိုကာကွယ်ပေးနိုင်မှုကျွန်တော်တို့ပြည်ပသားသားလုပ်ရပါလိမ့်မယ်
။ချမ်ဖက်ဝါရီရဲ့တက်ခတ်မှုကနေအမေရိကန်ကိုကာကွယ်ဖို့ဂရီးပြုခဲ့တဲ့တစ်ချိန်တည်းမှာပဲကဘာကြီးနဲ့လည်းအတိတ်ပဲပြေးသွားတဲ့တိုက်ရိုက်ထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်သွားမယ်လို့လည်းသမ္မတထရမ့်ကဂရီးပြုခဲ့ပါတယ်။
America is willing to find new friends and to forge new partnerships.
မေဂန်နေနေနဲ့မိတ်ဆွေတွေရှာဖွေဖို့ကြိုးစည်းဝါတူညီကြတဲ့မိဖက်အစ်တွေတည်ဆောက်ဖို့လည်းဆန္ဒရှိပါတယ်။စစ်နယ်ပဋိပက္ခတွေတဲ့ကျွန်တော်တို့အနေနဲ့သဟဇာတာရှိပြီးတည်ငြိမ်မှုကိုလိုလားပါတယ်
။အဲခိုင်ရာချမ်ဖက်ဖွေရဲ့ယမန်နိုင်ငံကစကန်ကူကိုဝင်ရောက်စီးနင်းဇန်နဝါရီလထဲမှာပဲကြာဆုံးသွားတဲ့ American Navy SEAL အထူးတပ်ဖွဲ့ဝင် Ryan Owens ကိုသမ္မတကချီချူးစကားပြောကြားခဲ့တာကိုတော့ကြာဆုံးစစ်သည်ရဲ့ဇနီးဖြစ်သူကရင်ကိုလည်းလွတ်တော်မှာတက်ရောက်နားထောင်နေတာပ
ါ Ryan died as he lived a warrior and a hero
Ryan သူ့ဘဝမှာစစ်သည်တော်တယောက်တရေကောင်းတယောက်ဖြစ်နေထိုင်ခဲ့သလိုအကြမ်းဖက်ဝါဒီတွေနဲ့ရင်ဆိုင်တိုက်ပွဲဝင်ရင်တိုင်းပြည်ကိုကာကွယ်ရေးနဲ့ကြာဆုံးခဲ့ရတာပါ
တဘရာကိုလစီရီကြီးကျယ်ချုံရတဲ့သမ္မတရွေးကောက်ပွဲပြီးတိုင်းပြည်မှာညီညွတ်ချဖို့အမေရိကန်နိုင်ငံသားတွေအမြင်ကျေကြဖို့လဲသမ္မတထရန့်ကတိုက်တွန်းသွားပါတယ
် The time for small thinking is over
အသေးပွဲကိစ္စတွေကိုစဉ်းစားနေရမယ့်အချိန်မဟုတ်တော့ပါဘူးအရေးမပါတဲ့ကိစ္စတွေအတွက်တိုက်ခိုက်နေကြတဲ့အချိန်တွေကကျန်ခဲ့ပါပြီကျွန်တော်ရင်ထဲမှာရှိနေတဲ့အိမ်မက်တွေကိုမျှဝေခံစားနိုင်ဖို့တတိရှိရပါလိမ့်မယ်ကျွန်တော်တို့ရဲ့စိတ်ဓာတ်တွေရှင်သန်စေမယ့်မျှော်လင့်ချက်တွေကိုထုတ်ဖော်ရတဲ့တတိမျိုးလိုပါတယ်ဒီလိုမျော်လင့်ချက်တွေအိမ်မက်တွေလက်တွေအကောင့်ထဲပေါ်လာအောင်ပြောင်းလဲပြစ်နိုင်မယ်ယုံကြည်ချက်မျိုးလည်းရှိဖို့လိုပါတယ
်ဒါမှလည်းသမ္မတအိုဘားမားရဲ့ကျန်းမာရေးဆက်ရှိမှုဥပဒေကိုဖျက်သိမ်းမှုနဲ့လူဝင်မှုကြီးကြပ်ရေးလုပ်ငန်းတွေမှာတင်းကျပ်မဲ့အစီအစဉ်တွေပေါ်ကင်တက်ကီပြည်နယ်အုပ်ချုပ်ရေးမှူးအောင်စတီဗ်ဘက်ရှီယာတို့လိုအတိုက်ခံဒီမိုကရက်တွေကဝေဖန်ကြပါတယ
် The president can and should enforce our immigration laws
သမ္မတအနေနဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုပြဋ္ဌာန်းနိုင်တယ်လို့ပြလဲပြဋ္ဌာန်းသင့်ပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ရဲ့အခြေခံယက်တီချက်တွေစစ်နဲ့အကြမ်းဖက်ဝါဒီတွေရဲ့အနေရကထွက်ပြေးလာသူတွေကိုအကူအညီပေးဖို့မိသားစုတွေတကွဲတပြားမဖြစ်စေဖို့ဆောင်ရွက်ရမယ့်အခြေခံကျေးဝန်းနဲ့ဝတ္တရားတွေကိုစွန့်ပယ်လို့မရတယ်လို့ပြည်ပနိုင်ငံတွေမှာတိုက်ပွဲဝင်နေကြတဲ့အမေရိကန်အမျိုးသားအမျိုးသမီးတပ်ဖွဲ့ဝင်တွေအနေရမဖြစ်စေဘဲအမေရိကန်ကိုအကာအကွယ်ပေးကြမှာလည်းဖြစ်ပါတယ်။
ဒီမှန်ချက်ကြီးကြီးနဲ့ချပြထားတဲ့မူဝါဒတွေကိုသမ္မတထရမ့်နဲ့ကွန်ဂရက်စ်ဒေါက်တာတို့ကရှေ့လာမဲ့လတွေမှာလက်တွေ့ဆက်တင်အကောင့်ထဲပေါ်ရမှာတော့အခြေတင်ငင်းခုံစရာတွေစင်ခေါ်မှုတွေနဲ့ကြုံရလိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်ခင်ဗျာ
ကိုအောင်လွင်ဦးတင်ပြခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာပြီးမှအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေဘက်ကိုဆက်ပါမယ်ရှင်လစ်လက်နေတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ယာဒူအတွက်နိုင်ငံတော်သမ္မတကနေဝန်ကြီးချုပ်သစ်အဖြစ်တိုက်ထုံမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးဇံကိုအဆိုပြုလာတဲ့အပေါ်မွန်ပြည်နယ်လွှတ်တော်ကနေကန့်ကွက်သူမရှိထောက်ခံတီးပြုခဲ့ပါတယ်။ဝန်ကြီးချုပ်သစ်အနေနဲ့ဒီမွန်ပြည်နယ်ဖွံ့ဖြိုးရေးအတွက်လျှက်စစ်စွမ်းအင်ကဏ္ဍနဲ့အလုပ်အကိုင်းခွင့်လန်းရရှိရေးအတွက်ဦးစားပေးလှုပ်ဆောင်သွားမှာဖြစ်ပြီးမွန်ပြည်နယ်လွှတ်တော်နဲ့အစိုးရအဖွဲ့အကြားမှာတသားတည်းဖြစ်အောင်လှုပ်ဆောင်သွားမယ်လို့ပြောပါတယ်။ဒေါက်တာအေးဇံဝန်ကြီးချုပ်ဖြစ်လာတာနဲ့တစ်ချိန်တည်းမှာပဲကြုံတွေ့လာရမယ့်အခက်အခဲစိန်ခေါ်မှုတွေကစီးကျူနေတယ်လို့အရက်ဖက်လူမှုအဖွဲ့တာဝန်ရှိသူတွေကသုံးသပ်ထားပါတယ်။ဒီအကြောင်း VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံတော်သမ္မတကနေရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးဆန်ကိုမွန်ပြည်နယ်ဝန်ကြီးချုပ်အဖြစ်ခန့်အပ်ကြောင်းစာပေးပို့လာတဲ့အပေါ်မှာဒီကနေ့မှကျင်းပတဲ့ပြည်နယ်လွှတ်တော်စည်းဝေးကနေကန့်ကွက်သူမရှိအသေးပြုပြီးဝန်ကြီးချုပ်အသက်ဖြစ်ဒီကနေ့မွန်လွယ်ပိုင်းမှာကျန်းသစ်စာချိန်ဆခဲ့ပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်အသက်ဖြစ်ပရမဦးစားပေးလှုပ်ဆောင်သွားမဲ့လုပ်ငန်းစဉ်တွေကိုတော့ဒေါက်တာအေးဆန်ကလည်းခုလိုပြောပါတယ်
။ဒီပြည်နယ်ဖွံ့ဖြိုးတိုက်ရိုက်ရေးဆိုနံပါတ်1လိုအပ်တာတော့ကျွန်တော်တို့စွမ်းအင်ပေါ့နော်ရချက်။နံပါတ်2ကတော့ infrastructure ပေါ့။နံပါတ်3ကအလုပ်ကံရရှိရေးကျွန်တော်အနေနဲ့ဒီ3ခုဦးစားပေးပြီးဆောင်ရွက်သွားမှာ။
ဒေါက်တာအေးဆန်ဟာမူပြည်နယ်လွှတ်တော်မှာစီမံကိန်းနဲ့ဘာသာရေးကော်မတီဥက္ကဋ္ဌတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတယ်။အရင်ကဆိုရင်မူပြည်နယ်လွှတ်တော်နဲ့အစိုးရဖွဲ့ကြားမှာပို့တိုက်မှုထိသွင်းမှုတွေနေပါခဲ့ပေမဲ့လည်းဝန်ကြီးချုပ်သေးလက်ထက်မှာတရားသေးဖြစ်အောင်လှုပ်ဆောင်သွားမယ်လို့ဒေါက်တာအေးဆန်ကဆက်ပြောပါတယ်
။လွှတ်တော်ထဲမှာလည်းနေခဲ့တာတစ်နှစ်ကြာပြီလေ။ကျွန်တော်တို့ကော်မတီဥက္ကဋ္ဌအနေနဲ့လည်းကျွန်တော်လုပ်ခဲ့တာလွှတ်တော်ဆိုတာကပြည်သူတွေရဲ့အဆန်ပဲ။အရင်ပြောပြည်သူတွေရဲ့ကိုယ်စားပဲ။
အဲ့ဒီတော့အစိုးရဖွဲ့ဆိုတာလည်းချက်ချင်းပြောရမယ်ဆိုလို့ရှိရင်တော့အစိုးရဖွဲ့မှာရှိတဲ့လူတွေကလည်းလွှတ်တော်ကနေပောက်ဖွားလာတာပဲလွှတ်တော်နဲ့ပောက်ဖွားလာတယ်ဆိုတော့ကျွန်တော်တို့ကဒီတာကိုသူလည်းပြည်သူတွေရဲ့ကိုယ်စားလှယ်တွေဖြစ်တဲ့အတွက်ကြောင့်လွှတ်တော်နဲ့ကျွန်တော်အစိုးရဖွဲ့နဲ့ဒါသာရဘူးကဆိုင်ရမယ်ဆိုတဲ့ကြောင့်တော့ဒါကျွန်တော်ပြောချင်လို့တောင်းတဲ့အေးဆန်နေ
လေးစားမှုရှိလာမယ်လို့ကျွန်တော်ထင်တယ်။နောက်တော့ပေါင်းစားမှုရှိလာမယ်လို့ကျွန်တော်ထင်တယ်။
တောက်တာအေးစံနေနဲ့ဘုညိကျုံအဖြစ်တာဝန်ယူမယ်ဆိုရင်ဂျုံတွေ့လာမယ့်အခက်အခဲစိန်ခေါ်မှုတွေကစီးကျိုလို့နေပါတယ်။ဒီအချိန်လေးကိုတော့မွန်ပြည်နယ်ရပ်ဖက်လူမှုဖွဲ့စည်းတာဝန်ရှိသူမင်းမင်းနွယ်ကအခုလိုပြောပါတယ
်။တော်လောဆယ်ဒီမွန်တမျိုးသားလုံးကနေပြီးတော့ပြီးခဲ့တဲ့28ရက်နေ့မနေ့ကတော်မီကွန်ချမ်းလွတ်တော်မှာတင်တဲ့ဆိုနဲ့ပတ်သက်တဲ့ဘလူးဂျူး6ဆုံတရားနဲ့ပတ်သက်ပြီးတော့အဲ့ဒီစိတ်ကောင်းမှုတွေကအကြီးကြီးနဲ့သူကရေးဆိုင်ရလိုက်မယ်။6ဆုံတရားနဲ့ပတ်သက်ပြီးတော့အခုဖြစ်လာတဲ့မွန်ပြည်သူလေရလုံးရဲ့စကွက်တကိစ္စကဒီတာကရုပ်ပွဲကိုလည်းကြွားပြီးတော့ဖိခတ်စီတဲ့နေသားနဲ့သူရေးဆိုင်ရလိုက်မယ်။ဒီပြည်နယ်ထဲမှာပတ်တိုင်းနိုင်ရရမယ်ကိစ္စပြီးတော့သွားနေတဲ့ဒီ MD ပါတီရဲ့ကြွေးကြော်တာနဲ့လွဲနေပြီးတော့မှဒီဘိုးချုပ်ခိုက်မှုပြင်းထန်နေတဲ့အနေအထားပေါ်မှာဒါကလည်းပဲဒေါက်တာအေးဆန်ကပြင်ဆိုင်ရောက်ပဲရှိတယ်လို့တုံ့တက်ပါတယ်ခင်ဗျ
ဒေါက်တာအေးဆန်ဟာ2015ခုနှစ်ရွေးကောက်ပွဲလွန်ကာလမှာမွန်ပြည်နယ်ဝန်ကြီးချုပ်ဖြစ်လာလိမ့်မယ်လို့အများကထင်ကြီးပေးနေပေမဲ့လည်းဘီလင်းမြို့နယ်ကလွှတ်တော်ကိုဆက်လက်ဦးမင်းမင်းဦးကိုသမ္မတကနေအဆိုပြုရွေးချယ်ခဲ့ပါတယ်ဦးမင်းမင်းဦးဟာဝန်ကြီးချုပ်တာဝန်ယူခဲ့တဲ့ကာလအတွင်းအစည်းအဝေးသက်ဖို့ပြက်ကွက်မှုကိစ္စတွေဒီနယ်စီမံကိန်းကော်မတီဖွဲ့စည်းရမှာစီးပွားရေးလုပ်ငန်းရှင်တွေကိုထည့်သွင်းထားတဲ့ကိစ္စတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့မကြာခဏတွေ့ဆုံနေတဲ့ကိစ္စတွေလူမှုရေးရှုပ်ရှင်းကိစ္စတွေနဲ့ပတ်သက်ပြီးတိုင်ကြားချင်းကိုခံနေရပါတယ်တိုင်ကြားချက်ပေါ်မှာတော့ NLD ဗဟုလုံမှုဆောင်ကော်မတီအဖွဲ့ဝင်ဥညာဝင်အဖွဲ့ခေါင်းဆောင်ပါဝင်တဲ့လိလသုံးသားရေးဖွဲ့ကနေစစ်ဆေးသွေးရှိချက်အရဦးမင်းမင်းဦးမှာပြစ်ရှိတယ်ဆိုပြီးလိလသုံးသားရေးဖွဲ့ကနေပြောဆိုခဲ့ပြီးနောက်ပိုင်းဖေဖော်ဝါရီလ24ရက်နေ့မှာဦးမင်းမင်းဦးအနေနဲ့တာဝန်ရာထူးကနေနှုတ်ဆက်စာတင်ခဲ့ပါတယ်။ဝန်ကြီးချုပ်တက်တော်တာအေးဆန်ဟာအဖအဦးကျော်ဆန်အမိတော်ရည်မြတ်တို့ကနေမွန်ပြည်နယ်မှုတုံမြို့မှာမွေးဖွားခဲ့ပြီးမှုတုံတန်ဖြူစရာရှမ်းပြည်နယ်အာသကအတီဘောကျောင်းတွင်မှာအခြေခံပညာကိုသင်ယူခဲ့ပြီးရန်ကုန်စေတက္ကသိုလ်နှင့်မင်္ဂလာတုံမှာ MBBS ဒေါက်တာဘွဲ့ကိုရရှိခဲ့ပါတယ်။ဒေါက်တာအေးဆန်ဟာ1990ခုနှစ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်သူဖြစ်ခဲ့တယ်လို့2015ရွေးကောက်ပွဲမှာလည်းကြိုက်သူမျိုးနဲ့မဲဆန္ဒမှတ်နှစ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဖြစ်အနိုင်ရရှိခဲ့ပါတယ်။ရခိုင်စစ်ဆိုးရလက်ထက်ကနိုင်ငံရေးတက်ကြွသူအများပြားကိုနိုင်ငံရေးပုံမှန်တွေနဲ့ထောင်ချခဲ့တယ်လို့တခြားတရားမမှုပုံမှန်တွေနဲ့လည်းထောင်ချခဲ့တဲ့ဖြစ်စဉ်ရဒေါက်တာအေးဆန်ဟာလည်း1998ခုနှစ်မှာသူတရားဝင်ဝယ်ယူထားတဲ့ခြံထဲကယူကလစ်ပင်တွေကိုဖျက်ဆီးမှုအပကတုံးနဲ့ထောင်ဒဏ်5နှစ်ချမှတ်ခြင်းခံခဲ့ရပါတယ်ခင်ဗျာ။
နိုင်ကွန်အိမ်တည်င်းပေးပို့ခဲ့တာဖြစ်ပါတယ် VOA မြန်မာဘိုင်းဗုဒ္ဓဟူးနေ့ညနေအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့ဒီလိတ်ကျွန်းလူသက်မှုနောက်ဆုံးအခြေအနေကိုကြည့်ကြရအောင်ပါဗြိတိရှ်လူငယ်အုပ်ဖြစ်တဲ့ David Miller နဲ့ Hannah Thweris တို့တပြတ်ခံခဲ့ရတဲ့လိတ်ကျွန်းလူသက်မှုနဲ့ပတ်သက်လို့တည်တံပေးခံထားရတဲ့မြန်မာရွှေ့ပြောင်းလူငယ်အုပ်ရဲ့အမှုအတွက်အယူခံချက်ကိုအယူခံတရားရုံးကမတ်လ1ရက်နေ့မှာပယ်ချလိုက်တယ်လို့ဒီအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းရှင်းနေများကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ရွှေ့ပြောင်းအလုပ်သမားအခွင့်ရေးကွန်ရက်ကပြောဆိုလိုက်ပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
လေကျွန်းလူသက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေ့ပြောင်းလူသမားနှစ်ဦးကိုတေးတံပေးလိုက်ပြီးတဲ့နောက်မှာတော့တရားခဏ်ရဲ့အကျိုးဆောင်ရှေ့နေတွေကအယူခံတရားရုံးမှာစာမျက်နှာ198မျက်နှာပါတဲ့အယူခံဖြေရှင်းချက်တွေနဲ့တရားလိုဘက်ကအားနည်းချက်တွေကိုတင်ပြထားတာပါဒီအတွက်အယူခံတရားရုံးကနေအစိုးရရှေ့နေတွေဘက်ကိုပြန်လည်မေးခွန်းထုတ်ခဲ့တာကြောင့်အစိုးရရှေ့နေတွေဘက်ကခြေပချက်ပို့ခဲ့ရတာဟာ၉ချိန်ရှိခဲ့ပါတယ်မလာတရားနေ့မှာတော့တေးတံပေးခံထားရတဲ့လူငယ်နှစ်ဦးရဲ့အယူခံကိုအယူခံတရားရုံးကနေပယ်ချလိုက်ကြောင်းရွှေပြောင်းလိုသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးစိန်သေးကပြောပြပါဗျ
။ဒီနေ့မနက်မှာတော့သူကဟိုဒီအယူခံတရားရုံးကတော့သူကဒီစင်ချက်ကိုတရားခံဘက်ကတရားလိုဘက်ကသူကပြောရတာပေါ့နော်ချရတာ။ဆိုတော့ဒီနေ့မနက်ကတော့တရားလိုဘက်ဖြစ်တဲ့ဒီခရိုင်ဥပဒေရာရှိကိုခေါ်ပြီးတော့စော့စုံတွေတရားရုံးမှာသူရဲ့စင်ချက်ကိုဖတ်ကြတယ်။ဆိုတော့စင်ချက်ပါလဲဆိုတော့အချင်းချင်းပြောရရင်တော့သူအောက်ယုံကစင်ချက်အတိုင်းပဲဆက်ပြီးတော့သူအစီပြုတယ်ပေါ့နော်။ဒီတော့အဲ့တော့ပြည်တယ်မယ်ဆက်ပြီးအတည်ပြုတယ်ပေါ့ဒီဟိုအယူခံဝင်လာတဲ့အချက်တွေကမခိုင်လို့ဘူးပေါ့
ပြီးခဲ့တဲ့2016ခုနှစ်မေလ23ရက်နေ့ကတော့တရားခဏ်ကျိုးဆောင်ရှိနေတဲ့အယူခံတင်ပြတဲ့စာရွက်စာတမ်းတွေကိုအယူခံတရားရုံးကလက်ခံခဲ့တာပါ2016ခုနှစ်မေလ23ရက်နေ့ကတရားခဏ်အကျိုးဆောင်ရှိနေတဲ့အယူခံတင်ပြတဲ့စာရွက်စာတမ်းတွေကိုအယူခံတရားရုံးကလက်ခံခဲ့တာပါအယူခံတရားရုံးကပယ်ချလိုက်တဲ့ဆုံးဖြတ်ချက်ဟာ
ปุ่นเล่นเนี่ยตามหมู่อาเน่เลยสุบีอุ้งเส้นที่ก็เราเว็บมันเปลี่ยวสุบาร์เลยคลีเนี่ยวัวจ้าเราตัวดีเซนเจ้าตัวตรงนี้เลยสุบวัยนะสักตรงเดียวสวาบีเราขัดยาบีนั่นแหละไอ้สาวมันตัวดีเซนเนี่ยคลีเนี่ยวัวเย่จู่ๆเราชิมเลยเนาะใช้ชิมเลยเราจะเอามาจ้าวเดียวแต่ยังว่าเลยไม่ได้ยาวเอาดีเซนขัดยาเลยดีเดี๋ยวดีเดี๋ยวกันเย่ชิมเลยเราไม่ได้ยาว มุ่งเรื่องไปมาเจ้าหน้าที่ของเส้นนี้มาเนี่ยตัวสี่ที่มุ่งอะไรดีมาในงานเยอะสุดยอดที่ว่าลงมาเส้นอะไรพวกที่เรียกตัวบาลอนเส้นอะไรแต่มาที่อายุเยอะสองสิบกว่าคนเรียนยังได้ไม่ใช่เลยที่เราทุกเดือนที่มาในงานเนี่ยที่เรียกว่าเรียนมาทั้งปวงจะมีลูกตัวอะไรเลยเนี่ยที่มุ่งเนี่ยพัฒน์ลูกอายุการที่อายุงาเป็นช่างเก็บไม่
มีสูตรที่อายุนี่สิ่งก็อายุการสัตว์ป่วยด้วยชนิดนี้เนี่ยผู้ว่าเราสั่งจ้าไม่รู้สบายเลยไอ้ชนิดนี้ก็รอตัวดีน่าสงสัยเฉยๆมีสูตรที่อายุก็เจ้าก็อายุการสัตว์ป่วยด้วยชนิดนี้ฟังยากกว่าสิว่ายามาช่วยเปล่าเราแต่มาแค่แม่จีเลี้ยงเราเราลูกไก่นี่เลยเลี้ยงมาแต่ท้องสิ่งนี้เนี่ยสัตว์มาแล้วสังเกตเนี่ยก็ลูกตั้งมือเปล่าเปล่าเปล่าเปล่าเปล่าเปล่าเปล่าเปล่าเปล่าเปล่าเปล่าเปล่าเปล่าเปล่าเปล่าเปล่าเปล่าเปล ောင့်ဖြောင်းချက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူသတ်မှုနဲ့တရားဆွဆိုခံခဲ့ရတဲ့မြန်မာလူငယ်နှစ်ဦးကိုတော့တနှစ်ကျော်ကြာထိုင်းနိုင်ငံကော့စမေကျင်းထောင်မှာဖမ်းဆီးထားပြီးကော့စမေတရားရုံးကနေအမှုခုနှစ်မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံ့ပေးခဲ့ပြီးဘန်ခွန်အကျင်းထောင်မှာထိန်သိမ်းထားပါတယ်ရှင်
။မိုင်အေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းဗုဒ္ဓဦးနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထုတ်လွှင့်ပေးသွားမှာဖြစ်ပြီး Asia Set 7:00 ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။နောက်9:00နာရီကြာည9:00နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုကြွကြွသိင်းကြညာပေးပါမယ်ရှင
်ရခိုင်ပြည်နယ်အတွင်းလူပွဲစည်းနှစ်ခုအကြသာဇာတာဖြစ်စေဖို့အခြေအနေဟာအရသာအဆူအသည့်ရင်ဆိုင်ရတဲ့ကိစ္စတွေထဲမှာကြီးမားတဲ့အခြေအနေတရဖြစ်တယ်လို့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကကုလသမဂ္ဂလူခွင့်ရေးကောင်စီမှမနေ့ကပြောသွားပါတယ်လူခွင့်ရေးကောင်စီရဲ့ရခိုင်ရေးဆောင်ရွက်ပြောဆိုချက်တွေဟာပြဿနာတရားမဖြစ်စေဘဲအပြေထုတ်မှုအစိပ်ပိုင်းဖြစ်တဲ့နယ်လို့လည်းဦးကျော်တင်ကနိုင်ငံတကာကိုတိုက်တွန်းပါတယ်ရခိုင်ပြည်နယ်အရေးမှာတပိုင်းနဲ့ချီရှိနေတဲ့အမြင့်တွယ်နေတဲ့အကြောင်းကြားတွေရှိပြီးဒီပြဿနာကိုမြန်မာနိုင်ငံအနေနဲ့ဖြေရှင်းနိုင်ဖို့အချိန်ကာလတစ်ခုစောင့်ဆိုင်းတင်တယ်လို့လည်းဖြေရှင်းသွားပါတယ်မြောက်ကိုရီးယားကောင်ဆောင်ရဲ့အဖြစ်အပျက်အမိခွဲအကိုကင်ဂျုံနမ်တေဆုံးမှုနဲ့ဆက်ဆက်ပြီးအမျိုးသမီးနှစ်ဦးကိုလူသတ်မှုနဲ့မလေးရှားကဒီကနေ့ဆွဲချက်တင်လိုက်ပါပြီအသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူ CDICR နဲ့အသက်28နှစ်အရွယ်ဗီယက်နမ်အမျိုးသမီးဒိုဝန်တီဟုံးတို့ကိုကွာလာလမ်ပူမြို့ကတရားရုံတစ်ခုမှာလုံခြုံရေးအများအပြားချပြီးတော့ဒီကနေ့ရုံးထုတ်တာပါအမျိုးသမီးနှစ်ဦးကသူတို့မှာပြစ်မရှိတဲ့အကြောင်းပြောပြီးရုပ်တံဇာတ်လမ်းတစ်ခုအတွက်ဟန်ပြနောက်ပြောင်တဲ့တရုတ်ဆောင်ချက်တစ်ခုမှာပါဝင်ခဲ့တာလို့ယုံကြည်ခဲ့ကြတဲ့အကြောင်းပြန်ပြီးရှောက်လဲပါတယ်သမ္မတဒေါ်နယ်ထရန့်မှာအင်္ဂါနေ့ကျကကွန်ဂရက်လွှတ်တော်မှာပထမဆုံးအကြိမ်ပြောတဲ့မိန့်ခွန်းမှာလွန်ခဲ့တဲ့39ရက်ကျန်းသက်စာချင်းဆိုပွဲမှာပြောခဲ့တဲ့မိန့်ခွန်းနဲ့မတူဘဲပို့ပြီးတော့အကောင်းမြင်တဲ့သဘောထားတွေကိုပြောခဲ့ပါတယ်။ခတ်တိန်တိန်တွေးတဲ့အရေးမပါတဲ့ထိတ်တဲ့ရင်ဆိုင်မှုတွေလှုပ်တဲ့အချိန်ကာလတွေကုံဆုံးသွားပြီလို့သမ္မတကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးအသွင်စီကိုတိုးမြင့်မဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ဟာကမ္ဘာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အများကြီးအကျိုးဖြစ်စေလိမ့်မယ်လို့ဂျပန်ဆွေးနွေးဖွဲ့အတွင်းဝန်ယိုရှိဟိဒေဆူဂါကဒီကနေ့ပြောလိုက်ပါတယ်။အင်္ဂါနေ့ကကွန်ဂရက်လွှတ်တော်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်မိန့်ခွန်းပြောပြီးတဲ့နောက်မစ္စတာဆူဂါကတူဂျိုမြို့တော်မှာအဲ့လိုပြောတာပါခင်ဗျာ။
တဲ့ရင်အချင်းချုပ်ကိုကိုကျကျသိန်းကြီးညာပေးခဲ့တာပါရှင်ဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Nashran Kelly ဖြစ်ပါတယ်ကျွန်မရှားဖုံပါ VOA American အသံညနေပဲမြန်မာဘာသာအစည်းအဝေးကိုညနေ6နာရီခွဲကနေဒီ9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ထုတ်လွှင့်ခဲ့တဲ့အစည်းအဝေးနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.